ရရှာလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့နှစ်ဦးသဘောတူအပြစ်ခတ်ရဆဲရေးသဘောတူညီချက်ရရှိပြီးတောက်ကြနေ့မှာလက်မှတ်ရေးထိုးနိုင်ရင်ယူကရိန်းရုရှားနယ်စပ်မှာငှားလာကြလောက်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့အဆင်သင့်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။နှစ်ဖက်အပြစ်ခတ်ရဆဲရေးဆွေးနွေးမှုအခြေအနေနဲ့ပတ်သက်လို့ပြည်ထောင်မှာကျင်းပနေတဲ့ NATO ထိပ်သီးဆွေးနွေးပွဲပြင်ပမှာအမေရိကန်သမ္မတဘရက်ကိုဘားမားအပါအဝင်အနောက်အုပ်စုထိပ်တန်းခေါင်းဆောင်တွေကိုသမ္မတပိုရိုရှန်ကိုကကြာတာပတိနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။တဖြည်းဖြည်းချင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဥတီသွားစေမဲ့သဘောတူညီချက်ကိုဘလော့ရက်စ်နိုင်ငံမြို့တော်မင်းစ်မှာတောက်ကြနေမှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတပရိုရှန်ကိုကပြောပါရယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးရင်သူတို့ဘက်ကလည်းအပြစ်ခတ်ရဆဲဖို့အစဉ်သင့်ရှိကြောင်းခွဲထွက်ရေးသမားတွေကအစောပိုင်းမှာပြောထားပြီးဖြစ်ပါရယ်ယူကရိန်းသမ္မတကတတိနဲ့အပြုသဘောဆောင်တဲ့ဘက်ကိုဦးတည်ပြောဆိုနေပေမဲ့လည်းကြာတာပတိနေ့နောက်ပိုင်းကယူကရိန်းနယ်စပ်မြို့ဖြစ်တဲ့မာရီယိုပိုမြို့အပြင်မှာပောက်ကွဲမှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာနေပါရယ်အသေးစိတ်အခြေအနေတွေကိုမသိရသေးပေမဲ့လည်းအစိုးရတပ်ဖွဲ့တွေအနေနဲ့သူတို့ကိုထိုးစစ်ဆင်တိုက်ခိုက်လာမှာကိုစမ်းပြင်းနေကြတယ်လို့အစိုးရတပ်ဖွဲ့တွေပြောတာကိုကိုကာပီရိုက်တာသတင်းမှာရေးသားဖော်ပြထားပါတယ်